ICC နိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးတရားသူကြီးဖော်တူဘန်ဆူဒါအနေနဲ့တာဝန်ဆက်ယူခဲ့တဲ့မတ်လ2012ခုနှစ်ကနေစပြီးဆိုးဝါးမှုတွေကြုံတွေ့ရတဲ့မာလီကိုလံဘီယာနဲ့ဘိုအာဖရိကသမ္မတနိုင်ငံတွေကိုအချိန်ပေးတွားရောက်ခဲ့ရပေမဲ့မရောက်ဖို့များတဲ့နိုင်ငံကတော့အမေရိကန်ပါအမေရိကန်တပ်သားတွေအနေနဲ့အာဖဂန်နစ္စတန်မှာဆေးရဆွေးမှုကျူးလွန်တယ်လို့စွပ်စွဲထားမှုကို ICC နိုင်ငံတကာခုံရုံးရှေ့နေတွေရဲ့ကနဦးစုံစမ်းစစ်ဆေးမှုပေါ်အမေရိကန်ဘက်ကလုံလုံကျူးကျူးမလုပ်ဖို့အရင်လတွေတုန်းကသတိပေးခဲ့တယ်လို့ပြီးခဲ့တဲ့ဘက်ကလည်းထပ်သတိပေးလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုက ICC အနေနဲ့အမေရိကန်ရဲ့ဥပဒေကိုတိုက်ခိုက်နေတယ်လို့စွပ်စွဲလိုက်ပါတယ်အမေရိကန်နိုင်ငံသားတွေပေါ် ICC ရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်သူတွေကိုအမေရိကန်ဗီဇာပိတ်ပင်မယ်လို့နိုင်ငံရဲ့ဝန်ကြီးပွန်ပီယိုကကြေညာခဲ့ပြီး ICC အနေနဲ့အခုလုပ်နေတဲ့လမ်းကြောင်းကိုရက်ရင်ရက်မရက်လို့ရှိရင်တော့နောက်ထပ်ပိတ်ဆို့ရည်ရွယ်မှုတွေထပ်ခံရမယ်လို့ချင်းချောက်ခဲ့ပါတယ်အခုလိုအမေရိကန်လုပ်ရကြောင်းနိုင်ငံတကာတရားမျှတမှုပေါ်ဆောင်ရေးပေါ်ထိခိုက်စေနိုင်တယ်လို့စိုးရိမ်မှုတွေရှိနေပါတယ်ကမ္ဘာဘက်ကနိုင်ငံတချို့မှာအနာရှင်ဆန်ဆန်ပြည်သူတွေပေါ်ထိမနိုင်သေးမြလူခွင့်ချုပ်ဖောက်နေတာကိုနောက်ဆုံးလုံနိုင်တဲ့ဒီနိုင်ငံတကာလုပ်ငန်းစဉ်အားနည်းသွားမှာကိုစိုးရိမ်နေကြတာပါဒါပေမဲ့တချို့နိုင်ငံတွေတက်တော့ ICC ကိုဆန့်ကျင်ဖို့တွန်းအားပို့ဖြစ်စေနိုင်ပြီးအခုလိုအမေရိကန်ကချင်းချောက်တဲ့တနေထဲမှာပဲမလေးရှားနိုင်ငံကလည်းမွတ်စလင်လူထုရဲ့ဖိအားကြောင့် ICC ဝင်ဖို့အရင်ပြင်ဆင်ခဲ့တာကိုနောက်ပြန်ဆုတ်လိုက်ပြီလို့ကြေညာလိုက်ပါတယ်ခင်ဗျာ